Observe the blue, Ubakari, the Vortio, Ubakari, the Vivu, Lilu Shujin, Savi, Amyara, the Lekurune, Dinijava, Dilu Ditaraha, Mamula, Churo, Mamare, Tavime, Ibe Chune, Divero, No Divam, Ubakaha, Kudu Sita, the Mr. Navarema, the Baba in Chibari Ubakago, the native of Pussubunga, Tutu Ionite, Nidrejin, Santinjin, a son of my kill the chin, Jelushu and Unite Dijendi, Subari Sulurala, Ion the Kuboma, Nidrejin, Selanjin, Taya Nitanijin of Lemishi. Ei ayun bomabe, melu jinjin, tumpe jin, san jinjin duma, kinlu nidin de bomabe. Tajau, lilu shuye sure te galone, ten jongi, nale lai jarama. Eri lu ten jongi, nale tale do, me piso ne, a debe te ve muneve, tamudi nebe ma, tung se jare ta, te leri chikung do da mabe. Boyan shed the other Lucini Lido, Ubekaya Tibelin Mua, Capobo, Capobo, Picuno Lavane Ubama, a pea so ma, a pea aduva yola de Dadiogu, Aduva the Dila Mira Duriga, Kimiaule, Huma Diarole, a pea him yoga jarring Hula, Lumireka, Eritachi de Duga, a pea near Sassani, a semi pilu. Ingoga, an incha canaya dabu, to marry the dizzy genetre, cut the dine, a pegu, geno ubaka vitara javi, geno ule, a pega ubaka vitamega, javi ilu, yotu dosenamu, javu valime. Mano, daha dapa di insinu, sisu siko jaraba, ubaka nebaram saimau. Ingoga, ninchale de pepu. ဒီကောင်ငါအိမ်ပြန်နေတော့လာကွာလို့စိတ်ထဲကျင်းနေတာတို့တားဖြစ်တဲ့သူကငါ့ကိုပြန်ခေါ်ရင်ကောင်းမှာပဲလို့ဆိုတာတွေဟာဥပက္ခဆိတ်တွေမှာမဟုတ်တာတစ်ဖက်ကလည်းဒေါသနဲ့တစ်ဖက်ကလည်းမျောလင်းပြလောဘနဲ့လူချင်းသာရင်မဆိုင်နိုင်မဲ့စိတ်ကတော့အငြင်းနဲ့ငြင်းဆိုင်နေကြတာပါဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာကောင်းလားမကောင်းလား ကိုယ်နဲ့မဆိုင်သူတော်ဘဲဆိုမှဥပက္ခဖြစ်မှာပါညနာလွှဲနေတာရင်းမဆိုင်တာရှောင်ဖဲဖဲနေတာတွေဟာဥပက္ခမဟုတ်ပါဘူးတွေ့လာတဲ့အတွေ့အကြုံစုံနေရတဲ့အာယုံပေါ်မှာအာယုံကိုအာယုံလို့ပဲရိုးရိုးကလေးနှလုံးသွင်းပြီးနေလိုက်မှဥပက္ခဖြစ်မှာပါအာယုံဟာအာယုံပဲအာရမဏိကဟာလည်းအာရမဏိကပါပဲ သူတို့ကအကြောင်းချင်းတိုက်ဆိုင်လို့အကျိုးတစ်ခုထပ်ပေါ်လာတာဟာတဘာဝတစ်ခုပဲလို့သတိဉာဏ်နဲ့ကျူးမှတ်သင်ခြင်းနှလုံးသွင်းကြမှာဥပက္ခဖြစ်မှာပါအဲ့ဒီတော့ဥပက္ခကိုရည်ရွယ်ရှုထားလိုက်တာပါပဲကွာဥပက္ခဘောဆိုပြီးလွယ်လွယ်နဲ့အတိတ်ပဲဖွင့်သုံးဆနေကြလို့တရားတော်တွေကပါဠိစကားဖြစ်တဲ့ဥပက္ခစကားလုံးရဲ့အနေတိပဲဟာ လူဆက်ဆံရေးနေပင်မှာပေါ်တော်တော်ကြီးရှင်းနေရတာကတော့ဘဝင်မကြစရာပါပဲဥပက္ခရဲ့၄နှစ်ပုံလေးပြောရမယ်ဆိုရင်ဥပက္ခပါဝင်တဲ့အုပ်စုတွေကိုအရင်ဆွဲထုတ်ကြည့်ပြီးခွဲခြားစိတ်ကြလေးလာတင်ပါလေဒီအနေနဲ့ပါရမီ၄ပါးလေးမှာလည်းဥပက္ခပါတာပါပဲ နှစ်အနေနဲ့ဓမ္မဝိရလို့ခေါ်တဲ့ဓမ္မစုတရား၄ပါးထဲမှာလဲဥပ္ပခါပါလာပါပဲ၃အနေနဲ့အထက်ကပြောခဲ့ပြီးသလိုကုသိုလ်စေတသိက်25ပါးထဲမှာလဲဥပ္ပခါပါလာပါပဲ၄အနေနဲ့ဘုဇဉ်တရား9ပါးထဲမှာလဲဥပ္ပခါပါလာပါပဲဒါကလည်းရှေ့ခန်းလုံးကပြောခဲ့ပြီးပါပြီ၅အနေနဲ့ဝိပဿနာဉာဏ်10ပါးထဲမှာလဲဥပ္ပခါတစ်ပါးပါဝင်ပါတယ်သင်္ခါရတွေကိုဥပ္ပခါပြုခြင်းဆိုတဲ့သင်္ခါရဥပ္ပခါဉာဏ်အနေနဲ့ပါပါတယ်6အနေနဲ့ဝေဒနာ3ပါးမှာဥပ္ပခါဝေဒနာဖြစ်ပါလာပါမယ်ဒါကတော့ဝေဒနာပိုင်းတွေရှင်းရှင်းဖွင့်ဆိုခဲ့တုန်းကအတန်အသင့်ဆင်းရဲခဲ့ပြီးပါပြီသူ့ကိုဝေဒနုပ္ပခါလို့လည်းခေါ်ပါတယ်နောက်တစ်ခုကနံပါတ်5ထဲမှာအကျုံးဝင်နိုင်တဲ့ဥပ္ပခါတစ်ခုပါသင်္ခါရဥပ္ပခါဉာဏ်ဆိုတဲ့ဥပ္ပတနာဉာဏ်စဉ်အမြင့်တိုင်းမရောက်ခင်မှာယုတ်ဉာဏ်ဖြစ်ပြက်သဘာဝတွေမြင်တိလာတဲ့ဥဒိယဗေယဉာဏ်ဆိုတဲ့အလိဉာဏ်တစ်ခုရှိပါတယ်အဲ့ဒီဉာဏ်မတိုင်းပြီးယုတ်ဉာဏ်ခွဲခြားသိတာတို့ယုတ်ဉာဏ်နဲ့ပြအကြောင်းအကျိုးဆက်ဆက်တာတို့ရှိပါသေးတယ်နာမရူပပရိစ္ဆေဒဉာဏ်တို့ဣစ္ဆေယပရိက္ခာဉာဏ်တို့တမတနဉာဏ်တို့ပေါ့ဒါပေမဲ့ဒီလိုသိလာပြီဆိုရင်ဝိပဿနာဉာဏ်အုပ်စုတဲ့ဝင်လာပြီမှုအဲ့ဒီအုပ်စုကိုတပေါင်းတစုတဲ့အနေနဲ့ဝိပဿနာနဲ့ဥပ္ပခါပေါင်းဆက်လို့ဝိပဿနာဥပ္ပခါဉာဏ်လို့လည်းသုံးဆက်ကြပြန်ပါလိမ့်မယ်ပြီးတော့ဝရိယပိုင်းမှာလည်းယုံလည်းမယုံလွန်လင်းမလွန်နဲ့ဝရိယအနိဋ္ဌာဟာလည်းဥပ္ပခါသဘောတက်ဝင်လာမှုဝရိယဥပ္ပခါလို့လည်းသုံးပါသေးတယ်နောက်တစ်ခုကဇံပိုင်းညာမှာလည်းဥပ္ပခါပါနေပါသေးတယ်ဝိတ္တဝိဆာယဆိုတဲ့အစိတ်ဆုံးမှုတွေကိုကျော်လွန်လာခဲ့ပြီးတည်တည်ဆိုတဲ့နှစ်သက်မှုကိုထားခဲ့လို့ဒုက္ခဆိုတဲ့ချမ်းသာမှုကိုဧကဂ္ဂရာနဲ့တွဲပြီးခံစားနေတဲ့အချိန်မှာတောင်မှအဲ့ဒီတည်ငြိမ်တဲ့ချမ်းသာမှုလေးကိုလေ့လျူရှိပြီးနေနိုင်တာဟာဇာနုပ္ပခါလို့ခေါ်ပါတယ်ဒါဟာတတိယဇံမှာဖြစ်တတ်တဲ့သဘောတဘာဝမှာအဲ့ဒီလိုချမ်းသာနေတာကိုလေ့လျူရှုနေတဲ့ပုဂ္ဂိုလ်ကအရိယာပုဂ္ဂိုလ်တွေကချီးမွမ်းကြပါတယ်လို့ဆိုပါတယ်နောက်သမထပိုင်းမှာပဲသရုပ်ဒဇံမှာအလုံးစုံသောစိတ်ငြိမ်ကြီးတွေကင်းစင်ပြီးဧကဂ္ဂရာတစ်ခုပဲကျန်တော့တာကလည်းပါရိသုတ်တိဥပ္ပခာလို့ခေါ်ပြန်ပါလိမ့်တယ်နောက်ဒွါရ6မျိုးမှာအာယုဏတိုက်ပြမြောက်လို့ဥပ္ပခာပြနိုင်ပြီဆိုရင်စလင်ကဥပ္ပခာလို့ခေါ်ပါတယ်အဲ့တော့ဥပ္ပခာတွေနဲ့ပတ်သက်ပြီးပြပါဝင်နေတဲ့နေရာနဲ့ကဏ္ဍအတီးတီအဓိပ္ပာယ်တည့်ဝင်မှုအမျိုးမျိုးဟာလေးနဲ့ပြီးစိတ်ဝင်စားစရာကောင်းလာပါတယ်ဒေဝသူချင်းမှာဘယ်လိုပုံစံနဲ့ပါဝင်ဥပ္ပခါရဲ့မူရင်းတိတ်တွေကကွေပြောက်မသွားပါဘူးအညီအမျှသဘောထားလေးရဲ့လက်လူရှုနေတယ်ဆိုတဲ့ဥပ္ပခါရဲ့မူရင်းတိတ်တွေဟာသူပါဝင်ပေါင်းဆက်လိုက်တဲ့အုပ်စုကိုပုံမူလေးနဲ့ဆောင်းနဲ့အသက်ဝင်စီတော့တာပါပဲဒါကဇံပိုင်းတို့ပါဠိတုတိပိုင်းတို့မှာကြည့်ရင်ပိုတိတာပါလေတယ်ဥပ္ပခာရဲ့အဓိပ္ပာယ်ပါဝင်ပေါင်းဆက်အသက်မွေးနေမှာတော့တတ္တယဇန်ရှင်ကိုခံစားနေတဲ့ယောဂီပုဂ္ဂိုလ်ဟာဒုက္ခချမ်းသာနဲ့စိတ်တွေအေးငြိမ်းနေတဲ့အပေါ်မှာငါခံစားနေရတာဟာကောင်းကင်ဘုရားတကားဆိုတဲ့စိတ်မျိုးဖြစ်တတ်ပါတယ်ဒီချိန်မှာဥပ္ပခာရောက်လာတာနဲ့ငါခံစားရတာမဟုတ်တော့ပဲဇန်ချမ်းသာခြင်းကိုပင်လေရှုသွားနိုင်တဲ့အတွက်တက်ပါရဒိဋ္ဌိလဲကွာသွားပါတော့တယ်အဲ့ဒီအချိန်ဟာသရုဒ္ဓဇန်တိလိုက်ပါသွားခဲ့ရင်ဤကိစ္စတစ်ခုလဲကျန်တော့တဲ့အချိန်မှာဥပ္ပခါကောင်းဆက်ပြီးဖြစ်တဲ့အတွက်ပါဠိတုတ်တိဥပ္ပခါဖြစ် ရင်းချက်တည်ငြိမ်စွာဝေစားလိုနေကြမှာတော့လေ။ဒါကြောင့်မို့ဥပ္ပခာရဲ့ပေါင်းသက်သက်မှုကငကူရှိသည်သာအရှင်ကိုပုံမြင့်လာစေသလို။ရင်းတဲ့နေရာမှာလည်းရင်းချက်မှန်ကန်မှုအချိုးအစားကျန်းသာမှုညီမျှမှုတို့နဲ့အတူဖြစ်ထွန်းလို့လာပါတော့တယ်။ဝေဒနာပိုင်းမှာဘုပ္ပကြည့်ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာကထင်ရှားတယ်သိသာတယ်ဥပ္ပခာဝေဒနာကတော့ခံစားနေလို့ခံစားနေရမှာမသိဘူး။ခြေရာတောက်လို့မရဘူး။အဲဒီတော့တမာတိတွေတိတ်အဆင်မြင်သွားရင်တော့ဒရဇတ်ဖြစ်ပြနေတဲ့ယုံဉာဏ်သဘာဝရဲ့အတွင်းထဲမှာဖြစ်ပေါ်ခံစားနေရတဲ့ဥပ္ပခာဝေဒနာကတော့ယောဂီရဲ့ဉာဏ်ဆွမ်းလိုက်သိမြင်ရနိုင်ပါလေ။ဒါပေမဲ့ဒီဟာကတော့အင်မီတန်နေရှင်းညွှန်လာပါလေ။ခံစားရမှမသိနိုင်တော့အောင်ခံစားနေရတာကိုရင်းမိပြီဆိုရင်မောဟတရားဟာဘယ်နေရာမှာမှခုကတ်လို့မရနိုင်တော့ပြီပေါ့။ဒါကြောင့်ဥပ္ပခဝေဒနာကိုမကြည့်တတ်သေးရင်အာယုံမကြည့်တတ်သေးရင်မောဟတွေကိုခူအောင်ခွင့်ပေးသလိုဖြစ်နေတတ်ပါလေ။ဥပ္ပခာဝေဒနာကိုမသိရင်မောဟဘက်ကိုယံယွားတယ်ပေါ့။ဒါကြောင့်ငမှုသဘာဝမူကလိလိချုပ်ခံနေရတဲ့သဘာဝဖြစ်လို့ဒုက္ခဝေဒနာလည်းမဟုတ်ဒုက္ခဝေဒနာလည်းမဟုတ်တဲ့ဈာအလေကအညီနဲ့သဘောမျိုးဖြစ်နေတဲ့ခံစားမှုမျိုးမျိုးသူ့ကိုဥပ္ပခာဝေဒနာလို့အမည်တက်တာပါပဲ။မျက်စိ၊နား၊နှာခေါင်း၊ရှား၊ကိုယ်စိတ်ဆူတဲ့ခန္ဓာ6မျိုးမှာအာယုန်တွေလာတိုက်သမျှအပေါ်အညီများလေးလူရှုကြည့်နေပြီဆိုရင်စာရင်ဥပ္ပခာဖြစ်တယ်လို့ဆိုတာကလည်းတိတ်လေးနဲ့ပါလေ။ဒါကတော့ယန္တာဒီမှတ်တာရှုမှတ်နှလုံးသွင်းနိုင်တဲ့ဥပ္ပခာမျိုးပဲလို့ကျေးဇူးရှင်မာရီဆရာတော်ဘုရားကြီးကဥပ္ပခာတန်ခိုးစဉ်တရားတော်ထဲမှာထည့်ဟောပါလေ။ဒါပေမဲ့ဝိပဿနာရှုမှတ်တဲ့ယောဂီတွေမှာသင်္ခါရဝိပဿနာဉာဏ်ရောက်တဲ့အခါကျရင်တော့စလင်ဝိပဿနာနဲ့အညီမျှရှုနိုင်ပါလေလို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီဉာဏ်ဝင်နေတဲ့အခိုက်အတန့်များပါပဲ။နောက်ပိုင်းဉာဏ်ပြန်ကျသွားရင်တော့လေစလင်ဝိပဿနာမဖြစ်နိုင်တော့ပြီဘူးပေါ့။ဉာဏ်ကမထင်ရကြီးတွေကတော့အာတဝကုန်ပြီးသားမှုတရား6ပါးကပေါ်လာတဲ့အာယုန6ပါးသလုံးကိုပေါ်တိုင်းပေါ်တိုင်းမှာစာရင်းဥပ္ပခာဖြစ်နေတယ်လို့ဆိုပါတယ်။အဲ့ဒါကိုပဲမှန်းသတ်ကြည့်ရင်အရတမေညာရဲ့ကြီးညူလေးမျက်ဖွယ်ရာကုန်ကုန်သိမြင်နိုင်ပါလိမ့်မယ်။နောက်ထပ်ဥပ္ပခာပါဝင်နေပုံမျိုးကိုကြည့်မယ်ဆိုရင်ပါရမီ7ပါးမှာရောဇေမဇူ4ပါးမှာရောဘုဇင်9ပါးမှာရောဥပ္ပခာကနောက်ဆုံးတဲ့အင်းငယ်လွယ်ဆိုတဲ့ပုံစံမျိုးနဲ့ပါဝင်နေတာကိုတွေ့ရပါလိမ့်မယ်။တမထားတဲ့အုပ်စုတစ်ခုထဲမှာကျန်တဲ့အုပ်စုဝင်တွေနေရာယူပြီးကြပြီ။ခိုင်မာကုန်ကြပြီ။ဖုံမျိုးတိုးတက်ကုန်ကြပြီ။အင်္ဂါရရတုနဲ့ပြည့်စုံကြပြီဆိုရင်ဥပ္ပခာခန့်ခန့်ညာညာနဲ့ဝင်လာတော့တာပါပဲ။ဆိုလိုတာကဥပ္ပခာပါဝင်လိုက်မှပဲပါရမီတွေရဲ့အခမ်းကဏ္ဍ၊ဒေဝဇုန်တရားတွေရဲ့အသက်ဝင်မှု၊ဘုဇင်တရားတွေရဲ့ဖွံ့ဖြိုးမှုတို့ဟာပုံမှန်ပြည့်စုံသွားတယ်ဆိုတဲ့သဘောပါပဲ။ဒါကြောင့်မို့ဥပ္ပခာဟာနောက်ဆုံးကနေရာယူခြင်းပါပဲ။ဖွံ့ဖြိုးတည်ငြိမ်ပြီးတဲ့အချိန်တွေပတ်ဝန်းကျင်ကိုပုံမှန်ရင်းချက်တည်ငြိမ်ဖို့နှလုံးသွင်းပုံမှန်မှန်ကန်ဖို့ဆိုတဲ့အချက်တွေကိုဥပ္ပခာကစောင့်ယူလာပြီးဖြည့်တင်းပေးလိုက်တာပါပဲ။တရားလုံးတို့ဟာလေးတင်ချင်းနဲ့ကဘာတသိပါရမီ7ပါးကိုဖြည့်ဆည်းခဲ့ရပါလေ။ဒီထဲမှာဥပ္ပခာပါရမီကိုဥစားပြီးဖြည့်ခဲ့တဲ့မဟာလောမန္တတရူသဘဝဟာထင်ရှားပါလေ။တမန်တန်ယုံယူပုဂ္ဂိုလ်တို့အနေနဲ့ပုထုဇဉ်ဘဝမှာဘုရားလုံးလောမန္တလိုဥပ္ပခာပါရမီဖြစ်မှုမျိုးကိုလုံနိုင်မှာမဟုတ်ဘူး။ဘာဖြစ်လို့လဲဆိုတော့ပုထုဇဉ်ဆိုတဲ့ဇေယျသူကြီးပ ပါနေလို့ပါပဲမဟာလောမန္တကတော့ဘုရားလုံးဖြစ်နေတဲ့အတွက်သူ့မှာတာမန်ပုထုဇဉ်တွေနဲ့မတူတဲ့တတ္တိတွေကိန်းအောင်နေတာမှုဆောင်ရွက်နိုင်ခဲ့တာပါပဲဒါကြောင့်မဟာလောမန္တကိုဂုဏ်ပြုလို့မဟာလောမန္တဇတ်တော်လို့တော့တည်တည်နေပါလေတကယ်တော့မဟာလောမန္တဆိုတာကဘုရားလုံးရဲ့အမည်မဟုတ်ပါဘူးမဟာလောမန္တရဲ့အဓိပ္ပာယ်ကချက်သီးမင်းထက်လောက်အောင်ဥပ္ပခပါဠိဖြစ်ခြင်းသူလို့အဓိပ္ပာယ်ရပါလေလောမန္တရဲ့မိဘတွေဟာချမ်းသာပါလေသူတို့ပြောရရင်လောမန္တဟာတတိသဘောတတိသဆိုတဲ့အတိုင်းဤသူဆောင်ရှောက်ခံရပညာကောင်းကောင်းသင်ရတဲ့အခွင့်အရေးတွေရပါလေပညာဆိုပေမဲ့လောမန္တကအိမ်ကောင်မဖြစ်ပါဘူးမိဘတွေဘယ်လိုနားချပေမဲ့မရပါဘူးသူဆန္ဒရှိနေတာဟာဥပ္ပခပါဠိဖြစ်ဖို့အရေးပါပဲဒါနဲ့လောမန္တဟာမိဘတွေကွယ်လွန်တဲ့အထိစောင့်နေခဲ့ရပါလေမိဘတွေကွယ်လွန်တော့စီးစိမ်ဥစ္စာတွေကိုစွန့်ခဲ့ပြီးအញ្ញဝင်နေပဲတိုးထွက်ခဲ့ပါတယ်ဒီတိအញ្ញဝင်နေရင်ထင်ပေါ်ကျော်ကြောင်ကြီးတပည့်တစ်ပါးနေဝိုင်းဝန်းနေမှာစူးလို့ပါပဲအဲ့ဒါနဲ့တရားဝင်တရားထွက်ခီးထွက်လာတဲ့အခါစာရေးတော်ရေးကိစ္စတွေကိုလုံးဝမပူခဲ့ပါဘူးဖြစ်တယ်လို့စာဖြစ်တယ်လို့နေခဲ့ပါတယ်သူနဲ့တွေ့တဲ့လူတွေကလည်းသူ့ကိုဆက်ဆံခြင်းတယ်လို့ဆက်ဆံကြပါတယ်ဒါကိုလောမန္တကဥပ္ပခာပြုခဲ့ပါလေသူကိုလေးလေးဆန်းဆန်းဆက်ဆံတဲ့နေရာတွေမှာတော့ကြာကြာမနေတတ်ပါဘူးမယုံမသိဆက်ဆံတဲ့နေရာတွေမှာတော့ကြာကြာနေပါတဲ့သူစိတ်ကိုခံနိုင်အောင်လက်ကျင့်တဲ့နေရာမှာလောမန္တရဲ့ဥပ္ပခာပြုမှုဟာစံတုလောက်ဆယ်ပါသူကိုကလေးတွေကအယူလန်းဆိုပြီးဂဲနဲ့ပေါက်ကြစကြပါလေဒါပေမဲ့လောမန္တကမမှုပါဘူးဒါရီမကခံနေရှိအောင်လို့ဆိုပြီးအဲ့ဒီရံမှာပူပြီးကြာကြာနေပါတဲ့တင်းငိမ့်မှာအယူကိုခေါင်းလုပ်ပြီးအိတ်နေတော့အချုပ်လူကြီးတွေကသူတော်စင်းဆိုပြီးလာပူဝေကြပြန်လာသေးတယ်ဒါမျိုးဆိုရင်တော့လောမန္တဟာရှောင်ထွက်သွားပါတယ်ကဲ့ရဲ့ရှုပ်ချအလေးမထားအယူဆိုင်တဲ့နေရာမှာနေနိုင်ပါမှတာမန်ပုထုဇဉ်တွေမလိုလားတဲ့အဆူလောကဓာတ်ကိုဥပ္ပခာပြုနိုင်ပါမှာချိန်မမြောက်တဲ့အလေးထားယူဆိုင်တဲ့နေရာမျိုးမှာမနေလိုပါမှတာမန်ပုထုဇဉ်တွေလိုလားတဲ့အကောင်းလောကဓာတ်ကိုဥပ္ပခာပြုနိုင်ပါမှာကဲရခံရပေမဲ့စိတ်မဆိုးချိန်မခံရပေမဲ့ဝမ်းတာပဲကိုယ့်စိတ်ကိုအလင်းမှာတစ်ဖြောင်းနဲ့ထားလို့ကတော့မလွယ်လပါဘူးအဲ့ဒါတတ္တမိစ္ဆတတစေတသိက်ရဲ့တတ္တိပါမယ်စိတ်ဆိုးခြင်းကိုလည်းမရင်ဝမ်းသာခြင်းကိုလည်းမရင်ပဲအလင်းမှာတည့်တည့်နေနိုင်တာဟာအဲ့ဒီစေတသိက်ရဲ့သဘောပါပဲဘုရားလုံးတို့ဟာဖြည့်လျက်ဘုရားများစွာမှာဥပ္ပခပါရမီတွေကိုဖြည့်ခဲ့ပြီးမြဲဒီမဟာလောမန္တဘုရားမှာဥပ္ပခပါရမီဖြည့်ခြင်းမှာတော့အထွတ်ထည့်ရောက်ခဲ့တယ်လို့ဆိုပါတယ်ဒါကြောင့်မလို့လေစိတ်သိမ်းငြိမ်းချမ်းသာအောင်ဥပ္ပခာပါရမီကိုဖြည့်ကျင့်လို့လို့ဉာဏ်တင်ပြရခြင်းလည်းဖြစ်ပါတယ်ဥပ္ပခာပါရမီဟာသူတစ်ခုတည်းအနေနဲ့ဆိုရင်တတ္တဝါတွေရဲ့ပူဇော်စီးပွားကိုကိုယ်ခံစားရယူနေကြတဲ့အပေါ်မှာတော့လေ့လာရှုထားပါတယ်ကမ္မတကထားပါတယ်ကြောင်းရဆိုင်လည်းမရှိပါဘူးဒါပေမဲ့တတ္တဝါတွေရဲ့အကျိုးစီးပွားကိုရအောင်ဆောင်ရွက်ပေးတဲ့အခါမှာတော့ဥပ္ပခာဟာအထွတ်ထည့်ရအောင်ဆောင်ရွက်ပေးတတ်ပါလေ။ကြောင်းကြဆိုင်ပေးတတ်ပါလေ။ကမ္မတကသဘောမျိုးမထားတတ်ပါဘူး။ဒီပြင်ရှားသောပါရမီဖြစ်တဲ့ဒါနပါရမီ၊သီလပါရမီစတဲ့ပါရမီတွေကိုသူဆိုင်ရဆိုင်ရပါရမီလိုက်အထွတ်ထည့်ရအောင်ဥပ္ပခာကပဲကြောင်းကြဆိုင်ပြီးလမ်းချောက်ပြီးတတ်ပါလေ။ကူပန့်ပြီးတတ်တဲ့သဘောရှိပါလေ။ဒါကြောင့်ဥပ္ပခပါရမီမှာလေးလူရှုခြင်းအပိုင်းနဲ့လေးလူမရှုပဲချောင်းတက်ဆိုင်ပြီး ဝင်ရောက်အားဖြင့်ကူညီပံ့ပိုးတတ်တဲ့သဘောတွေပါဝင်နေတယ်ဆိုတာကိုလည်းသိရပါလိမ့်မယ်။နောက်ထပ်ဥပဒေပါဝင်တဲ့အုပ်စုကတော့အများသိကြတဲ့ပြည်သူတရားလေးပါပါပဲ။မေတ္တာ၊ဂရုဏာ၊မုဒိတာ၊ဥပေက္ခာဆိုတဲ့ဓမ္မဝိရဏခေါ်ဒီမစုံတရားလေးပါးကတော့လူတော်တော်များများနားလည်ပြီးသားပါဒီမစုံတရားလေးပါးထဲမှာမေတ္တာကရုဏာမုဒိတာကပုံစံတစ်မျိုးဖြစ်ပါတယ်ဥပေက္ခာကတော့ပုံစံတစ်မျိုးဖြစ်ပါတယ်ဘာဖြစ်လို့လဲဆိုရင်မေတ္တာရဲ့သဘောကယဉ်ဖြစ်ဖြစ်မိတ်ဆွေဖြစ်ဖြစ်တတ္တဝါမှန်လို့ရကိုချစ်ခင်ရပါတယ်ကရုဏာကလည်းအလုံးစုံတနာကြီးအနေနဲ့ညီလာပါအထူးသဖြင့်ကိုယ့်ထက်အသိဉာဏ်အဖြစ်ပိုင်ဆိုင်မှုအဖြစ်နိုင်တဲ့လူတွေပေါ်ထားရမယ်သဘောပါပဲမူရိဒါကတော့ကိုယ့်ထက်တာလုံတဲ့လူတွေပေါ်မှာလူလာတဲ့သဘောပါပဲသူတို့ကောင်းစားချမ်းသာတာကိုကြည့်ပြီးခြင်းနဲ့အားရဝန်တာပီတိဖြစ်တဲ့သဘောပါပဲဒီသဘောကအတော်ထားရခဲ့တာပါပဲဒီလိုသဘောမထားတတ်တဲ့အတွက်ကြောင့်လဲသူတို့ဘာအကျိုးကိုဖြစ်စည်းလူစိတ်မရှုစိတ်တွေဝင်ပုံကြတာပဲပေါ့ဥပ္ပခံကြတော့ပုံစံတစ်မျိုးပါပဲသူကတော့အားလုံးကိုတတ္တဝါအနေနဲ့ကြီးပဲမြင်တာပါချစ်ချင်အားလို့ခြင်းနဲ့တတ်မှတ်တဲ့မေတ္တာလူလည်းမဟုတ်ပါဘူးတနာစရာအားလို့မြင်တတ်တဲ့ဂရုဏာလူလည်းမဟုတ်ပါဘူးကိုယ်ထက်သာလူဝမ်းမြောက်ရတယ်ဆိုတဲ့မူရိဒါလူလည်းမဟုတ်ပါဘူးသူကပုဂ္ဂိုလ်တ attva တွေရဲ့အသိဉာဏ်တန်ကုန်တာကြည့်တတ်ပါလေမေတ္တာဂရုဏာမူရိဒါတို့ကတော့ပုဂ္ဂိုလ်တ attva တွေရဲ့တိမပုံစံတန်ကုန်တာကြည့်တတ်တာပါကမ္မတက္ကရာတမထိတ်ကြီးဉာဏ်နဲ့အခြေခံသဘာဝချင်းနှိစက်တဲ့အတွက်ကမ္မတက္ကရာတ attva တွေဟာကိုယ်ပြုထားတဲ့ကံအတိုင်းခံစားစံစားကြားရသူကြီးပါလားဆိုပြီးပြင်ပပုဂ္ဂိုလ်တရံကိုနှလုံးမသိမ့်ပဲပုဂ္ဂိုလ်တရံရဲ့အတင်းဘက်ကသဘောတရားကိုသာနှလုံးသွင်းတာဟာဥပ္ပစာပါပဲဒါကြောင့်မို့ဓမ္မစုတရားလေးပါးမှာမေတ္တာဂရုဏာမုဒိတာတို့ဟာအပြင်ပုံစံတန်ကိုသာအာရုံပြုတတ်ပြီးတော့ဥပ္ပခံကတော့အတင်းတရားကိုသာအာရုံပြုလို့ရှိပါလေ။အဲ့လိုပြောလိုက်လို့ဥပ္ပခာဟာဘယ်သူသေးသေးငတိမာရင်ပြီးရောဆိုတဲ့ပုံစံမျိုးလည်းမဟုတ်ပါဘူး။ဆိုလိုတာကဥပ္ပခာဟာနေရာတိုင်းမှာပါဝင်ပွားများလို့မရပါဘူး။မေတ္တာ၊ဂရုဏာ၊မုဒိတာနဲ့မပွားများမဆောင်ရွက်နိုင်တော့မှသာလေ။ဥပ္ပခာနဲ့ပွားများရတာပါ။ပထမပိုင်းမှာတော့မေတ္တာဂရုဏာမုဒိတာဆွမ်းအားတွေနဲ့တတ်နိုင်တဲ့များကိုယ်ရောစိတ်ကဆောင်ရွက်ပေးရပါတယ်ဒီလိုဆွမ်းအားတွေလုပ်ဆောင်ပြီးလို့မှမရတော့တဲ့အချိန်မှာသူကံနဲ့သူပါလားကိုယ်နိုင်သလောက်လုပ်သေးခဲ့ပြီးပြီကုညီခဲ့ပြီးပြီသဗ္ဗေသတ္တာကမ္မတကပဲနှလုံးသွင်းရတော့မှာပဲဆိုပြီးဖြစ်နေတဲ့များအခြေအနေတွေကိုဝန္တာချင်းဝန်နေချင်းမဖြစ်တော့ပဲအလိုက်တင်ကလေးစိတ်အေးအေးထားပြီးနှလုံးသွင်းစဉ်းစားနေလိုက်တာဟာဥပ္ပခာပါပဲအဲ့ဒီချိန်မှာအဲ့ဒီလိုပဲမလိုက်ပဲညံ့ညံ့တက်တာနှလုံးသွင်းလို့လေလုရှုတဲ့သဘောမျိုးရှိခဲ့ဘူးဆိုရင်တနည်းအားဖြင့်ဥပ္ပခာကိုနှလုံးမသွင်းတတ်ရင်စိတ်ပင်ပန်းစဉ်းစားမှုမျိုးနဲ့တွေ့ကြုံနေရမှာဖြစ်ပါတယ်ဒါကြောင့်ဥပ္ပခာဟာတရေကျုံရင်တက်လွန်ကောင်းတဲ့ဉာဏ်သားတက်လို့ဆိုရင်လည်းမမှားပြဘူးပေါ့ဒီဖြစ်ဆိုရင်တော့ဥပ္ပခာပါဝင်ပတ်သက်နေတဲ့အုပ်စုအဝေါ်အဝိုင်းတွေဟာဥပ္ပခာပါလာတဲ့နဲ့တပြိုင်နက်အင်းကြီးရင်းချက်စွာနဲ့တိုးတက်ခန့်ညားလာတဲ့သဘောတွေဖြစ်လာတယ်ဆိုတာရင်းမိတော့ပါပြီဒါကြောင့်မို့ဥပ္ပခာရဲ့လင်းနေတဲ့သဘောနဲ့အ내ကူနားလည်ပြီဆိုရင်ဟိုနေရာလဲတုံးဒီနေရာလဲတုံးဆိုတဲ့ လက်တူလက်တောင်းသဘောယူထားဖို့တင့်မတင့်စဉ်းစားဆုံးဖြတ်လို့ရပါဘူး။တချို့တွေကဥပ္ပခါဘူးတလောကလုံးကိုအလင်းရောင်ညီမြပေးတဲ့နေမင်းကြီးနဲ့တော့တင်စားခိုင်းနိုင်ကြပါသေးတယ်။ဒါကြောင့်ဥပ္ပခါပါဝင်တဲ့အဝန်းဝိုင်းတော်တော်များများဟာသူ့အဝန်းဝိုင်းနဲ့တူအဓိပ္ပာယ်လေးလေးနဲ့ပြည့်စုံနေကြတယ်ဆိုတာကြည့်ကြရပါပြီ။အဲဒီလိုဥပ္ပခါပါဝင်ပတ်သက်တဲ့အဝန်းဝိုင်းတွေကယောဂီအနေနဲ့ရည်မှန်းချက်ပြီးပန်းနိုင်ဖြစ်ရှောင်ရှားဥတည်နေတဲ့အဝန်းဝိုင်းကတော့ဝိပဿနာဉာဏ်နဲ့ပတ်သက်တဲ့အဝန်းဝိုင်းဖြစ်ပါတယ်လို့ဆိုရပါမယ်။ဘာဖြစ်လို့လဲဆိုတော့ယောဂီဟာဝိပဿနာတရားတွေကိုတရားရှင်ရဲ့မာတိပဌာနာတို့ဒေသနာတော်နဲ့ညီကျူမပွားများကျူသာအထုတ်နေလို့ပဲဖြစ်ပါတယ်။ဒီတော့ဝိပဿနာဉာဏ်ထဲမှာအမြင့်ဆုံးဖြစ်တဲ့သင်္ခါရတရားတွေကိုဥပက္ခပိဋကတဲ့သင်္ခါရုပ္ပခဏ်ဉာဏ်ဟာယောဂီရဲ့ဥတည်ရည်မှန်းရာဥပက္ခအဝန်းဝိုင်းပါပဲ။သင်္ခါရုပ္ပခဏ်ဉာဏ်ရဲ့ဟိုဘက်မှာတော့အလူလောမဉာဏ်ကုတ္တပုဉ္ဉာဏ်မေဉ္ဉာဏ်ဖူဉ္ဉာဏ်ပစ္စဝကနဉာဏ်တွေရှိနေသေးတာပေါ့လေ။ဒါပေမဲ့ဒီဉာဏ်တွေကပုထုရှင်တွေကိုဖြန့်ပြီးအမကန်ကူအာယီဒီကုခတ်လွတ်မြောက်သွားတဲ့ဉာဏ်လေးဆိုတော့ခဏထားလိုက်ပါဦးပုထုရှင်အနေဝင်တယောက်အနေနဲ့ရှုမှတ်ပွားများကျူးစားအားထုတ်မှုကြောင့်ပုထုရှင်ဘဝမှာအမြင့်ဆုံးစုတစ်စုဖြစ်တဲ့သင်္ခါရုပ္ပခဏ်ဉာဏ်လားယောဂီရဲ့ဥပက္ခအဝန်းဝိုင်းခီးဆုံးဖြစ်ယာယီသတ်မှတ်ထားဖို့ပါအဲ့ဒီထိရောက်အောင်ကျူးစားအားထုတ်ဖို့ပါဟုတ်ပါပြန်ကြတော့ယောဂီကလုံးဆံလို့တော့ပဲဓမ္မကသူ့ဘောသူဆောင်းသွားပါလိမ့်မယ်အဲ့ဒီညာယောဂီဓမ္မတွေကယောဂီရဲ့ညာတက်ဝင်မှုရင်းချက်လာမှုအခြေအနေကိုကြည့်ပြီးဓမ္မသဘောအားဖြင့်မဲ့ညာစီကိုဆောင်းယူသွားဖို့ပြင်ဆင်ထားနေကြပါပြီဒီကြည့်တာကယောဂီအနေနဲ့သင်္ခါရပက္ခဉာဏ်ဆိုတဲ့ဥပ္ပခာဝန်ဝန်တိဥဒိယမံရှောင်းနှန်းလာခဲ့ပါပါ။အဲ့ဒီတော့သင်္ခါရဥပ္ပခာဉာဏ်ဆိုတဲ့ဥပ္ပခာဝန်ဝန်စီကိုယောဂီခီးပောက်ခဲ့ပြီလား။သူဒီမဟုတ်ခီးစင်မှာဘာလို့ချွတ်ချွတ်တင်းမခဲ့တယ်လဲဆိုတာကိုပြန်လည်စစ်ဆေးကြည့်ရင်ကဥပ္ပခာဝန်ဝန်စီကိုအချိန်နဲ့ခီးမြင်ကြပါအောင်စု။